နေနဲ့အဆောက်အုံတရားကျော်မီးလောင်ပျက်စီးခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့အပါဝင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေကြောင့်အရသာပြည်သူတွေထိခိုက်နစ်နာနေရတဲ့ကိစ္စတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့တက်ကြွလှုပ်ရှားသူတွေတောင်းဆိုလိုက်ကြပါတယ်။စီရေးတင်းမာနေတဲ့ထန်တလန်မြို့မှာမီးလောင်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရပြီးနောက်မြမအရေးကိုအရေးပေါ်ဆွေးနွေးပေးဖို့တိုက်တွန်းမှုတွေထပ်မံထပ်ပေါ်လာတာဖြစ်ပါတယ်။အပြည့်စုံကိုအခုပဲနားဆင်ရမှာဖြစ်ပါလေ
။မကြသေးခင်ကဆက်လို့စစ်ကောင်စီကအင်အားတိုးမြင့်ချတာတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတောက်ကြနေကအင်ဂျီအဆောက်အဦးတရာကျော်မီးလောင်ပျက်စီးခဲ့ရပြီးဒါဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်ချက်ကြောင့်ဖြစ်ကြောင်းချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့လက်ထောက်ဒါရိုက်တာစလိုက်ဇာအုတ်လျံက VOA ကိုရှင်းပြပါတယ
်။သူတို့စစ်ကောင်စီလက်ချက်ပါပဲ။ဘာလို့ဆိုတော့အဲ့ဒီထန်တလန်မြို့ပေါ်မှာအဲ့ဒီချင်းတုံးကစစ်ကောင်စီအဖွဲ့နဲ့ CDF ပဲရှိရ။အဲဒီ CDF တမားရီယထန်တလန်သားရီသူတို့မှာ UA ဒီထန်တလန်မှာရှိနေတဲ့ခရီးအကြောင်းလေးအဲဒီမှာပါနေတယ်ဆိုတော့သူတို့ကိုအင်ကိုရောသူတို့ကိုယ်တိုင်ရှိရဆိုတော့ဟိုမဖြစ်နိုင်ဘူးပေါ့စစ်ကောင်စီကဒီလက်နက်ကြီးနဲ့ပြစ်ခတ်လို့ဒီလက်နက်ကြီးကြောင့်မှအဲဒီ CDF အဖွဲ့ကြီးအပြုတ်ကျဆဆူလို့ရှိရင်မိချင်းနဲ့ပြတ်တဲ့ဆိုတော့သူတို့က CDF ပုံချရုံတက်တက်သွားပဲ
လုံညုံရေးတပ်ဖွဲ့တွေလက်ချက်အဖြစ်မြို့ကန်တွေနဲ့လူအခွင့်ရေးအဖွဲ့တွေကပြောဆိုထားပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထန်တလန်မြို့မီးလောင်ပျက်စီးမှုဟာ CRPH NUG နဲ့ CDF ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လို့တုံ့ပြန်ထားပါတယ် CHRO ပြောခွင့်ရစလိုက်စာအုပ်လျံကတော့ဒီလို့ရဟာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ဖြစ်လာရတာလို့ဆိုပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ချင်းပြည်နယ်ဟာအစောဆုံးလက်နက်ကင်တော်လှန်ခဲ့တဲ့ဒေသဖြစ်သလိုနောက်ပိုင်းမှာလည်းတူမီလို့ရရလက်နက်တွေနဲ့တောက်လျှောက်ခုခံတွန်းလှန်နေတဲ့ဒေသလည်းဖြစ်ပါတယ်လက်တလောချင်းပြည်နယ်အတွင်းမှာမြန်မာစစ်တပ်ကစစ်အင်အားတိုးချထားသလိုဖြက်လေးပြအစီအစဉ်နဲ့ထိုးစစ်ဆင်လာနေတာကြောင့်နောက်ဆက်တွဲပေါ်ပေါက်လာတဲ့လူအခွင့်ရေးချိုးဖောက်မှုတွေဆိုးရွားနေတဲ့အတွက်ဒါကိုတက်တာအဆုံးသတ်စီဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းထားကြောင်းချင်းလူ့အခွင့်အရေးအဖွဲ့ပြောခွင့်ရသူစလိုက်ဇာအုတ်လျံကပြောပါတယ
်အခုလုံနေရဲ့စစ်စင်ကြီးဟာဆိုလို့ရှိရင်အနော်ရတာစစ်စင်ကြီးပေါ့နော်အာစစ်တပ်အင်အားကြီးအများကြီးသူတို့ချင်းပြည်နယ်ကိုထွက်နေတယ်ချင်းပြည်နယ်ထန်တလန်မြို့ဆိုလို့ရှိရင်သူတို့ဘုံကျဲပြီးတော့ဟိုမီးရှို့ဖျက်ဆီးတယ်ပြီးတော့စစ်တပ်အင်အားကချင်းပြည်နယ်ကိုစစ်ကြောင်းနှစ်ကြောင်းဖွင့်ပြီးတော့သူတို့စစ်တပ်တွေဆွတ်နေတယ်သူတို့မင်းတပ်ကနေစစ်ကား90ကျော်နဲ့တန်ချက်ကသူတို့ဆွတ်နေတာကျွန်တော်တွေ့ရတယ်ဆိုတော့စစ်တပ်ရောက်လာတဲ့အနေနဲ့တပြိုင်နက်ဖလားမြို့နယ်မှာရွာလေးရွာကိုမင်းရှုပ်ပြီးတော့ဖြစ်စီတာတွေ့ရတယ်မြို့လုံးချက်ပြေးတာတော့ထန်တလန်မြို့တစ်မြို့သေးပါပဲစစ်တပ်ကဒီချက်လက်ဖြစ်ကိုအသုံးချုပ်ပြီးတော့သူတို့စစ်စင်ရေးချတင်လာတာကျွန်တော်တွေ့ရတယ်။ဆိုတော့လူကြီးကဆာဆနဲ့ရဲ့ခပြတ်တော်မှုပြဿနာအကြီးရေကျုံတွေ့နေရတယ်။တကယ်လူမဆန်နဲ့လောက်ရပါပဲလို့ဆိုတော့ဒါရာဇမှုနိုင်ငံတကာရာဇဝတ်မှုကြီးကြီးမားမားအကျဉ်းလုံနေတာပဲဖြစ်ပါတယ်လို့ပြောချင်ပါ
။ထန်တလန်မြို့ပါဝင်မြန်မာနိုင်ငံတဟွန်းအကြမ်းဖက်မှုတွေနဲ့လက်နက်ကန်ပဋိပက္ခတွေကြီးထွားလာနေတာကြောင့်နိုင်ငံကအတိုင်းဝန်ကအ мян ဆုံးအေးအေးဆောင်ရွက်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကကျင်းပတဲ့86ကြိမ်မြောက်ထွေထွေညီလာခံအစည်းအဝေးမှာတိုက်တွန်းခဲ့ပါတယ
် In the township called Tandalan in Chin State more than 100 houses including two churches were burned down by the military troops
ချင်းပြည်နယ်ထန်တလန်မှာစစ်တပ်ရဲ့လက်ချက်ကြောင့်အင်ဂျီအစောက်ဦးတရာကျော်နဲ့ခရီးရန်ဖျားကြောင်နှစ်ခုမီးလောင်ကျွမ်းခဲ့ရပြီးဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုအလေးနက်အာရုံစိုက်ဖို့လိုအပ်နေပါတယ်လို့တာမကြီးဦးကျော်မိုးထွန်းပြောကြားခဲ့တာပါကုလသမဂ္ဂအထူးသဖြင့်တော့လုံခြုံရေးကောင်စီအနေနဲ့ပြက်ပြက်သားသားဆောင်ရွက်ရမယ့်အချိန်တောင်လွန်နေပါပြီလို့လည်းပြောဆိုသွားပါတယ်တာဝန်ကနေအနားယူသွားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာမြန်မာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေအင်အားတိုးမြှင့်ထားပြီးစစ်စင်ရေးအတွက်ပြင်ဆင်နေတဲ့အတွက်စိုးရိမ်မိကြောင်းလည်းပြောဆိုခဲ့တာပါမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ပုံတွေဟာ2019ခုနှစ်တုန်းက ရခိုင်ပြည်နယ်မှာကြုံရတဲ့အခြေအနေမျိုးတွေကိုထင်ရှားနေကြောင်းလဲသတိပေးခဲ့သလိုဆက်အာဏာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့ပြဿနာတွေဒီထက်ပိုဆိုးမလာခင်နိုင်ငံတကာကဖြေရှင်းကြဖို့ကိုလည်းတာဝန်သက်တမ်းမကုန်ခင်တရက်အလိုတောက်ကြနေကပဲထပ်မံသတိပေးတိုက်တွန်းခဲ့ပါတယ်ခင်ဗျာ။